အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေထွက်ခွာဖို့သတင်းတပတ်တော်မလိုတော့တဲ့အချိန်မှာအမေရိကန်အရက်သား1500လောက်ဆက်လက်ကျန်းရှိနေဆဲဖြစ်ကြောင်းအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်ကပြောလိုက်ပါတယ်။ကျန်းနေသေးတဲ့အမေရိကန်တွေအာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာနိုင်အောင်တာဝန်ရှိသူတွေကြိုးပမ်းနေကြောင်းလည်းဗုဒ္ဓဘုနေ့နိုင်ငံသားရေးဌာနမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
။ Remaining roughly 1000 contacts that we had.Who may be Americans seeking to leave Afghanistan?
Afghanistan နိုင်ငံကနေထွက်ခွာဖို့ကြိုးစားကောင်းကြိုးစားနေကြတဲ့ခမန်းကြီးဂျန်နီသေးတဲ့ American 1500လောက်နဲ့ကျွန်တော်တို့ဆက်သွယ်ရထားပါတယ်။သူတို့နဲ့နေစဉ်အချိန်ပေါင်းများစွာနီလန်းပေါင်းစုံနဲ့ကျွန်တော်တို့ဆက်သွယ်ကြိုးပမ်းနေပါတယ်လို့ဝင်ကြီးဘလန်ကန်ကပြောသားတာပါ။ဂျန်နီသေးတဲ့သူတွေထဲမှာ American နိုင်ငံသားမဟုတ်တဲ့သူတွေ Afghanistan ကနေမထွက်ခွာခြင်းတဲ့သူတွေလည်းရှိကောင်းရှိနိုင်တယ်လို့ပြောပါတယ်။ဩဂုတ်လ14ရက်နေ့မှာ Afghanistan နိုင်ငံကို Taliban တပ်ပုံတွေထိန်းချုပ်လိုက်တာကြောင့်လေကြောင်းကနေကယ်ဆယ်ရေးလုပ်ငန်းတွေ American ဘက်ကစတင်ချိန် Afghanistan နိုင်ငံမှာ American နိုင်ငံသား6000လောက်ရှိခဲ့ကြောင်းနိုင်ငံသားဝန်ကြီး Blanken ကပြောကြားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအချိန်ကစပြီးအခုနောက်ဆုံးနေ့မှာလူပေါင်း900အပါအဝင်အနည်းဆုံး American နိုင်ငံသား4500ကိုကယ်ထုတ်နိုင်ခဲ့တယ်လို့သူကပြောပါတယ်ရှင်။